ICC နိုင်ငံတကာရာသွေးခုံရုံးရှင်းနေတွေပေါ်အရင်အမေရိကန်သမ္မတလက်ထက်ပိတ်ဆို့တက်ခတ်မှုတွေလုပ်ခဲ့တာကိုအခုပယ်ဖြတ်ပေးလိုက်ပါပြီ။အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်တုန်းက ICC တရားဝင်ရှင်းနေပါတူဘန်ဆူဒါနဲ့ဖာကီဆိုမိုချိုချိုကိုတို့ကိုပြန်တက်ခတ်ပိတ်ဆို့ခဲ့တာကြောင့်နိုင်ငံတကာမှာဝေဖန်မှုတွေထွက်ပေါ်ခဲ့ရကနေအခုတော့နိုင်ငံတိုင်းဝန်ကြီးအန်တိုနီဘလင်ကန်ကပယ်ဖြတ်ပေးလိုက်တာပါ။နိုင်ငံတိုင်းဝန်ကြီးဘလင်ကန်ကICC တရားရှင်နေဘန်ဆူဒါအနေနဲ့အမေရိကန်တပ်တွေအာဖဂန်နစ္စတန်နိုင်ငံမှာရာသွေးမှုကျူးလွန်တာရှိမရှိစစ်ဆေးဖို့ကိစ္စအပေါ်အရင်တခါပိတ်ဆို့ထားတာကိုပယ်ဖြတ်ပေးလိုက်ပါပြီလို့မနေ့ကကြေညာလိုက်တာပါ။ဒါအပြင် ICC ရဲ့တရားစီရင်ဆိုင်ရာကူညီပူးပေါင်းဆောင်ရွက်ဌာနအကြီးအကဲမိုးစတိုကိုကိုလည်း SDN လို့သူကခေါ်တဲ့ပြစ်မှတ်ထားတခါသူအမည်စီရင်ကနေပယ်ဖြတ်ပေးလိုက်ပါတယ်။နိုင်ငံတိုင်းဝန်ကြီးဘလင်ကန်ရဲ့ကြေညာချက်ထဲမှာ2019ခုနှစ်က ICC ကပုဂ္ဂိုလ်တွေပေါ်ချမှတ်ခဲ့တဲ့ပြည်ဝင်ခွင့်ဗီဇာကက်သက်ထားမှုနောက်တစ်ခုကိုလည်းပယ်ဖြတ်ပေးလိုက်ပြီလို့ဖော်ပြထားရမှာဒီရည်မူဝါဒကမသင့်တော်မထည့်ရောက်ဘူးလို့သုံးသပ်ထားကြောင်းကိုပါရှင်းပြခဲ့ပါတယ်။